မြန်မာနိုင်ငံမှာအကြမ်းဖက်မှုအခြေအနေတွေပိုပြီးတော့ဆိုးလာနေတာနဲ့ပတ်သက်ပြီးဆွေးနွေးအဖြစ်ရှာနိုင်ဖို့ရည်ရွယ်တဲ့အစိုးရရောအစိုးရမဟုတ်တဲ့တက်သည့်ပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကိုရှေ့သတင်းမှတ်ထဲမှာအိန္ဒိယနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်။ပြီးခဲ့တဲ့သတင်းမှတ်တုန်းကစကိုင်းတိုင်းကမ်ဘလူမြို့နယ်ပစီကြီးကျွရမှာလူတွေအစုလိုက်အပြုံလိုက်သေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာလို့နှိစက်တဲ့သတင်းချင်းမြစ်တွေကပြောပါတယ်။1.5 track လို့ခေါ်တဲ့အစိုးရနဲ့အစိုးရမဟုတ်တဲ့တက်သည့်ပညာရှင်တွေပါတဲ့အလားတူမြန်မာအရေးဆွေးနွေးပွဲမျိုးကိုအရင်နှောင်းကထိုင်းနိုင်ငံမှာကျင်းပခဲ့ပြီးတိုးတက်မှုတစ်စုံတစ်ရာရှိခဲ့တာကြောင့်ဒီဆွေးနွေးပွဲအဆက်အဖြစ်နဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပမှာဖြစ်တဲ့အကြောင်းကို Thai PBS သတင်းကလည်းဖော်ပြပါဗျ။ဒီဆွေးနွေးပွဲမှာအာဆီယံနိုင်ငံတွေကမူဝါဒလေးလာရေးအဖွဲ့ဝင်တွေမြန်မာအိန္ဒိယချင်းနဲ့ဒေသရင်းဆွေးနွေးပွဲနိုင်ငံတွေပါမယ်လို့ပြောပါဗျ။ Thai, Laos, Bangladesh, India, တရုတ်အင်ဒိုနီးရှားကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံတွေကအစိုးရကိုယ်စားလှယ်တွေအပြင်ဒေတာရင်းနဲ့နိုင်ငံတကာလူသားချင်းစာနယ်မှုအဖွဲ့နဲ့ကျွမ်းကျင်ပညာရှင်တွေကိုဖိတ်ကြားထားတယ်လို့ PBS သတင်းကဖော်ပြပါတယ်။ရှေ့တစ်ပတ်တနင်္လာနေ့24ရက်နေ့ကနေ26ရက်နေ့အထိ3ရက်ကြာဆွေးနွေးပွဲတွေမှာစစ်ကောင်စီရဲ့လေကြားတိုက်ခိုက်မှုကြောင့်လူ160ကျော်သေဆုံးခဲ့ရတဲ့ပစည်းကြီးဖြစ်ရပ်အပါအဝင်မြန်မာနိုင်ငံထဲမှာလက်ရှိအခြေအနေတွေကိုဆွေးနွေးသွားမယ့်အကြောင်းကိုလည်းအမည်မဖော်လိုတဲ့သတင်းချင်းမြစ်ကိုကိုးကားပြီးတော့ PBS သတင်းကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးအပါအဝင်အာဆီယံရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်အကောင့်ထဲမှူးမှုအရာမတင်ဖြစ်နေချိန်မှာဒီဆွေးနွေးပွဲကျင်းပမှာဖြစ်ပြီးတော့ဆွေးနွေးပွဲကရလာတဲ့ဆွေးနွေးချက်တွေကိုတော့အာဆီယံနိုင်ငံတွေကအစစ်မြစ်အရာရှိတွေကိုဆက်ပြီးတော့တင်ပြသွားမယ်အကြောင်းကိုလည်းအမည်မဖော်လိုတဲ့နှိစက်တဲ့သတင်းရမြစ်တွေကပြောပါတယ်ရှင်